န္တလုံးကောင်းရင်ခေါင်းမခဲဘူးဆိုတဲ့မြန်မာစကားပုံရှိပါတယ်နေ့စဉ်ပုံမှန်ဝမ်းသွားရင်စိတ်လက်ပေါ်ပါပြီးခေါင်းကြည့်တာပေါ့လေဒါပေမဲ့ကျွန်တော်တို့ရွာမှာတော့တရွာလုံးခေါင်းခဲနေကြပါပြီဘာလို့လဲဆိုတော့တရွာလုံးဝမ်းချုပ်နေကြလို့ပါကျွန်တော်တကယ်ချင်းကြော်ဆိုးကိုမှတ်မိကြအောင်ပဲထင်ပါတယ်ရွာမှာအုပ်ချုပ်ရေးမှုလုပ်နေတဲ့လူပေါ့ဘယ်အလုံးမှတေချာလက်ကြောတင်အောင်မလုပ်ခဲ့ပေမဲ့လည်းအုပ်ချုပ်ရေးမှုလုပ်နေတော့ကြော်ဆိုးကအဆင်ပြေနေပုံပါပဲအရင်တစ်ပတ်ကတော့ဖြူရောင်ဝက်တွေကိုဝက်ဖြူတော့ဆိုပြီးနေပြီးတော့သွားပို့သေးတယ်သူ့ဘာတွေကလက်မခံတာနဲ့ဆင်မလိုက်မှဝက်တွေပြန်ရောက်လိုက်တာတော်တော်ထောသွားပါတယ်အဲ့ဒါနဲ့ရွာပြန်ရောက်လာတော့ကြော်ဆိုးလည်းခဏငြိမ်လိုက်သေးတယ်။ကြာကြာတော့မငြိမ်နိုင်ဘူး။တည့်ရတော့ကျွန်တော်ချီရောက်လာပြီးတရင်တစ်ခုပြောတယ်။မြို့မှာလျှက်စင်မီတွေတော်ပြက်နေတယ်ကွာတဲ့။အေးသူ့ပါသူပြက်တာဒိုးနဲ့ပါဆိုင်လို့တော့ရွာမှာမီးရတာမှမဟုတ်တာလို့ပြန်ပြောလိုက်တော့မြို့သားတွေတော်တော်ဒုက္ခရောက်နေကြတာကိုမကြည့်ရလို့ပါကွာတဲ့။အေးမကြည့်ရလည်းမကြည့်နဲ့ပါကွာ။အရင်ဆုံးကို့ရွာပဲမီးလင်းအောင်လှုပ်ဆန်းပါဟာဆိုပြီးပြန်ပြောလိုက်တော့ကြော်ဆိုးတစ်ချက်ငိုင်သွားတယ်။အေးအဲ့ဒါအဓိကပဲတဲ့။ကျွန်တော်ရွာကမြို့နှွှင်းမြို့ချာမှာရှိတာပါရွာတရားလည်းကြာပါပြီကျွန်တော်တို့အဖိုးတွေဖေတွေခတုံးကစားပြီးရွာဘေးကနေမဟာတာအလိုင်းကြီးဖြတ်သွားတယ်အဲ့တုန်းကတော့လျှက်စင်မီရတော့မလားဆိုပြီးမျှော်ခဲ့ကြတာပေါ့လေဒါပေမဲ့မရပါဘူးအဲ့တုန်းကပဲမရတာမဟုတ်ပါဘူးအခုလည်းမရပါဘူးဓာချိုးကြီးတွေရွာနာဖြတ်သွားပြီးမီးမရဘူးဆိုတော့ရွာသားတွေကဘယ်ကျင်နဲ့မလဲမကျင်တဲ့တော့ကျွန်တော်တို့အဖေတွေဥလေးတွေကဓာတ်တိုင်မှာရှိတဲ့ကြွေကောင်းတွေကို၄ကောင်းနဲ့ပြစ်ကြတယ်ဓာတ်တိုင်အောက်ကိုသေးနေပန်းကြတယ်ပြီးတော့လျှက်စင်ရုံသွားမိကြတယ်မီးဘယ်တော့ရမလဲဆိုတော့မသိဘူးလေအဲ့တော့စိတ်ကူးကောင်းတဲ့ရွာသားတယောက်ကအကြံပေးတယ်။သူတို့မီးမပေးလဲကိုယ့်အကူမီးသွယ်ယူရအောင်တဲ့။အဲ့လိုနဲ့မီးကျိုးဝယ်ပြီးမဟာတာအလိုက်မှာမီးတက်ချိန်တာရွာသားတယောက်တက်လိုက်ပြီးသေးပါလေ။အဲ့ဒီကရွာသားတွေကလျှက်စင်မီကိုလန့်သွားတာကျွန်တော်တို့ခစ်အထိပဲ။မီးကိုလန့်မိမယ်မလဲလျှက်စင်မီတော့လိုချင်ကြတာကြီးပါပဲ။နောက်ပိုင်းတော့လျှက်စစ်တားတွေတိုးထုတ်တယ်ဆိုတော့ကျွန်တော်ရွာလေးမီးရမလားဆိုလို့မျှော်ကြသေးတယ်။ဒါပေမဲ့ထုတ်တဲ့လျှက်စစ်ကလည်းကိုယ်နိုင်ငံတော့မဟုတ်ဘူးတဲ့။ဘလို့ပဲဖြစ်ဖြစ်တေချာတဲ့အဖြစ်တကူကတော့ကျွန်တော်ရွာလေးမီးရဖို့ဆိုတော့တော်တော်ခက်ခဲနေတဲ့ကိစ္စပါပဲ။တကယ်တော့အဲ့လိုဖြစ်နေတာကျွန်တော်တို့တွေ့ရတော့မဟုတ်ပါဘူးမြန်မာပြည်မှာရှိတဲ့ရွာပေါင်းတစ်ဝက်ကျော်ကမီးမရသေးပါဘူးအခုဆိုမီးရတဲ့နေရာတွေတော့မီးတွေတော်တော်ပြက်နေတာကျွန်တော်ရွာပါမီးထက်ရရင်အခြားနေရာတွေမှာမီးပြက်ချိန်တွေပိုတိုးလာအောင်ပဲဒီလိုနဲ့နောက်ရက်ကျတော့ကြော်ဆိုးတယောက်ကျွန်တော်ချီပြန်ရောက်လာတယ်တို့တွေရွာမှာပဲလျှက်စစ်ထုတ်ကြရင်မကောင်းလားတဲ့အေးလျှက်စစ်ထုတ်ဖို့လွယ်တာမှတ်လို့ဘလို့ထုတ်မှလဲဆိုပြီးပြန်မိလိုက်တော့ကြော်ဆိုးကရေအားလေအားဆိုလာမျိုးစုံပြောပြတယ်ရီယာလျက်စစ်ကထုတ်မယ်ဆိုရင်လည်းရှိတဲ့ချောင်းတော့မိုးကုံရေခန့်နေတာပဲရမလဲ။လီယာလျက်စစ်ကထုတ်ဖို့ကြောက်လဲပန်ကာဘူးကနေတာမဟုတ်ဘူး။ဆိုလာနဲ့မီးပေးဖို့ကြောက်လဲအိမ်ဒီအိမ်အတွက်တောင်3,50ကုံနေတာပဲတက်နိုင်မလဲ။ဒီတော့ကျော်စုကပြောတယ်။ငါသတင်းတစ်ပုဒ်ဖတ်ဖူးတယ်ကွာ။အိန္ဒိယမှာလျက်စစ်ကိုအိန္ဒာတွင်းတွေကနေထုတ်တာတဲ့။အဲ့ဒါဆိုရင်တော့ကုံကြားစိတ်တော်နေမယ်တဲ့။အဲ့တော့ကျွန်တော်ကလည်းပြန်ပြောရတယ်။အေးငါလည်းကြားဘူးတယ်ဘယ်လိုလုပ်ရလဲတော့မသိဘူးဆိုပြီးပြန်ပြောလိုက်တော့ကျော်စုကအိန္ဒာချင်းတွေကိုလျက်စစ်ကျိုးနှစ်စထည့်ထားလိုက်တာနဲ့မီးလင်းတယ်လို့ဆိုတာပဲကွာ။အဲ့တော့ကျွန်တော်ရွာမှာမြေအိမ်သာချင်းနေအချို့လဲအိမ်သာရှိကြတာမဟုတ်တော်တိုးကြတာတကယ်တမ်းလေးလာကြည့်တော့လဲလေးရစ်စစ်ထုတ်ဖို့ကလုံကြုံနဲ့ကျင်းနေတယ်စနစ်တကျလောက်ရတာကျွန်တော်တို့ဘယ်လုံနိုင်မလဲကုန်ကြစိတ်ကြီးမှာပဲလေဒီတော့ညံကြီးရှင်ကျော်စုကစဉ်းစားတယ်သူများတွေမစင်ရနေလေးရစ်စစ်ထုတ်လို့ရတယ်ဆိုရင်ဘာလို့အချိန်ကုန်ခံပြီးအိမ်သာချင်းနေမစင်နေစုနေမလဲဘိုက်ထဲမှာလဲမစင်နေရှိနေတာပဲကိုဘိုက်ထဲကနေပဲလေးရစ်စစ်ထုတ်တော့မှာပေါ့တဲ့အဲ့လိုနဲ့မပြောချင်မပြောရရင်တော့ကျော်စုတယောက်ဓာချိုးနှစ်စကိုမစင်ထုတ်တဲ့အပေါက်ကနေထည့်လိုက်တယ်ကျန်တဲ့အပြင်ကကျိုးနှစ်စောက်မီးလုံးလေးတက်ကြည့်တာတကယ်မီးလင်းလာပါလေရောအံ့ဩစရာကြီးဗျာအဲ့တော့ကြော်ဆိုးလည်းတော်တော်ပြေတော်သွားတယ်ဟာဒါကဘာကြော်မဲ့နီးပညာပဲကွာတယ်နောက်ရကြတော့ကြော်ဆိုးတယောက်တရွာလုံးကိုကောင်းချင်းပေါင်းကျွေးတယ်ကောင်းချင်းနေပေါင်းစုအောင်ရရချီလာတော့မဟုတ်ပါဘူးကောင်းချင်းပေါင်းစားရင်ဝမ်းချုပ်တယ်လို့ဆိုတာ哦ဘာလို့လဲဆိုတော့ကြော်ဆိုးရဲ့စမ်းသပ်မှုမှာဝမ်းချုပ်ရင်လျှက်စစ်တာအဖို့ကောင်းတော့တွေ့ထားတယ်လीနောက်ရကြတော့ကျင်ညာတယ်ရွာသားတွေနေစဉ်တော်မတော်ရအိမ်သာမတက်ရညွှန်ကြားချက်ကိုမလိုက်နာပါကကိုတာဝန်သာဖြစ်သည်ဆိုပြီးတော့ဗောရွာသားတွေကလည်းကိုတာဝန်သာဖြစ်သည်ဆိုရင်ကြောက်ကြတော့အမေကိုတိတ်မလွန်ဆန်ရဲဘူးပြီးတော့ရွာသားတွေကိုဓာချိုးနဲ့မီးလုံးတွေဝယ်ခိုင်းနေပြီးတော့ကျော်ဆိုးကသူ့လို့သူမျိုးမစင်ထွက်တဲ့အပေါက်ကနေကျိုးနှစ်စထည့်ခိုင်းပြီးမီးထွန်းခိုင်းတော့တာပဲအခုဆိုရင်ကျွန်တော်တို့ရွာမှာအစိုးရလျှက်စစ်မီးမရပါမယ်ကိုပိုင်လျှက်စစ်မီးလေးတွေနဲ့ဖြစ်ကုန်ပါပြီလူတိုင်းကိုစီခါမှာဓာချိုးလေးတွေနဲ့ခေါင်းမှာမီးလုံးလေးတွေနဲ့အချို့ဆိုပလက်ပေါက်လေးပါလောက်ထားသေးတယ်ဖုံဟာသွင်းနေတာတော့ပါဆိုအလွယ်တကူကောက်သွင်းလိုက်ရုံပဲပါဝါဘန့်တွေပါမလို့တော့ဘူးညအချိန်ဆိုရင်လည်းခါးနောက်ကနေကျိုးနှစ်ဆောက်ထုတ်ပြီးဘက်ထရီအိုးမှတက်ပြီးအာသွင်းထားလို့ရသေးတယ်ဆိုလာနဲ့အာသွင်းစရာတော့မလိုတော့ဘူးနောက်တော့ကြော်ဆိုးကပြောတယ်ဒီနေ့ကိုဒီတိုင်းထားလို့တော့မဖြစ်ဘူးတဲ့လျှက်စစ်ကားထုတ်တဲ့ကုမ္ပဏီတွေကသာရောင်းစားလိုက်ရင်ထောပြီဆိုပဲအာကုန်ရင်ကားရက်ပြီးအာသွင်းနေစရာမလိုတော့ဘူးလေမောင်းနေရင်ခါးကကျိုးနှစ်ဆောက်နဲ့အာသွင်းထားရုံပဲဒါပေမဲ့ဒီနည်းပညာကိုရောင်းဖို့ကနိုင်ငံခြားသွားရမှာအခုက passport တွေပိုင်းလည်းပိတ်ထားတော့သွားလို့ကရမှာမဟုတ်ဘူးအဲ့တော့ကြော်ဆိုးကပြောတယ်ပြီးတော့အရင်ဆုံးနေပြီးတော့သွားမယ်ကွာတဲ့ပြန်အဘအိမ်နဲ့တွေ့ပြီးအဘကိုကိုယ်တိုင်စမ်းသက်ခိုင်းမယ်တဲ့အခုတော့ကြော်ဆိုးတယောက်နေပြီးတော့တက်သွားပြန်ပါပြီဓာချိုးနှစ်စရဲ့မိသီးတစ်လုံးရဲ့အဘအတွက် special လုပ်သွားပါသေးတယ်အဘတော့ကြော်ဆိုးနဲ့တွေ့ရင်စအိုးနဲ့ဓာချိုးနှစ်စအထိုးခံရတော့မယ်ပြီးရင်မီးလုံးလေးလင်းလာတော့ကြည့်ပြီးတော်တော်ပျော်သွားမယ်ထင်ပါတယ်အဘပျော်သွားရင်တော့မြန်မာတိုင်းနိုင်ငံလုံးလဲကျွန်တော်တို့ရွာသားတွေလိုမျိုးဝမ်းချုပ်ကောင်းခဲဖြစ်ကြပါတော့မယ်